ဒီမိုကရေစီဖော်ဆောင်နေတဲ့အယက်သားအစိုးရလက်ထက်မြန်မာနိုင်ငံတွင်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့ဘာသာရေးလွတ်လပ်ခွင့်ဆိုင်ရာသတင်းမီဒီယာတွေထုတ်ဖော်ရေးသားပိုင်ခွင့်အပါအဝင်ဖြစ်ပေါ်နေတဲ့လူ့အခွင့်အရေးအခြေအနေတွေစစ်ဘေးဆစ်ရှောင်ဒုက္ခတွေအရင်းနဲ့နိုင်ငံရေးအကျဉ်းသားတွေကိစ္စဟာစိုးရိမ်စရာကောင်းတဲ့အနေအထားဖြစ်နေတယ်လို့ CSO မြန်မာလူမှုအဖွဲ့တွေကပြောဆိုလိုက်ပါတယ်မြန်မာလူ့အခွင့်အရေးအခြေအနေတွေကိုလေ့လာဖို့ရောက်နေတဲ့ဥရောပသမဂ္ဂ EU ရဲ့နိုင်ငံတကာရေးရာနဲ့ကုန်သွယ်ရေးရာပူးပေါင်းအဖွဲ့နဲ့မြန်မာနိုင်ငံအခြေဆိုင် CSO လူမှုအခြေပြုအဖွဲ့အစည်းတွေဒီကနေ့ညပိုင်းမှာပဲတွေ့ဆုံဆွေးနွေးခဲ့ကြခြင်းပြောဆိုခဲ့ကြတာပါကိုရိုင်းတွေ့ဆုံဆွေးနွေးခဲ့သူတွေကိုဆက်သွယ်မြင်ပြန်ခဲ့တဲ့မဆုမုံကစူးစီးတင်ပြထားပါတယ်ရှင
်မြန်မာနိုင်ငံတွင်လက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအနေလူ့ခွင့်ရေးအနေအထားတွေကိုလေ့လာဖို့ရောက်ရှိနေတဲ့ EU ဥရောပသမဂ္ဂရဲ့နိုင်ငံတကာရေးရာနဲ့ကုန်သွယ်ရေးရာပူးပေါင်းအဖွဲ့ဟာအောက်တိုဘာလ28ရက်နေ့တနင်္ဂနွေနေ့မှာမြန်မာနိုင်ငံကိုလာရောက်ခဲ့ပြီးတော့ဒီကနေ့မှာတော့လုံသမားအဖွဲ့တွေနဲ့တွေ့ဆုံခဲ့တယ်လို့ညပိုင်းမှာတော့လူမှုအခြေပြုအဖွဲ့အစည်း CSO ကိုယ်စားလှယ်တွေနဲ့တွေ့ဆုံခဲ့ပါတယ်အထူးသဖြင့်ကတော့ရခိုင်ပြည်နယ်မြောက်ပိုင်းမှာလူခွေချိုးဖောက်မှုတွေရှိတယ်ဆိုတဲ့ဆွဆွဲချက်တွေကြောင့်မြန်မာနိုင်ငံအပေါ်မှာပေးထားတဲ့ကုန်သွယ်ရေးရာအထူးခွင့်ရေးတွေရုပ်သိမ်းရေးမရုပ်သိမ်းရေးကို EU ဥရောပသမဂ္ဂကဆုံးဖြတ်ဖို့ရှိနေတဲ့အချိန်မှာပဲအခုလိုမျိုး EU ရဲ့ပူးပေါင်းအဖွဲ့နဲ့ CSO အဖွဲ့တွေတွေ့ဆုံပြီးတော့မြန်မာနိုင်ငံတွင်လက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအနေလူခွေရေးအနေအထားတွေကိုတွေ့ဆုံဆွေးနွေးခဲ့ကြတာပါကိုယ်တိုင်တွေ့ဆုံဆွေးနွေးခဲ့တဲ့ဒီမိုကရေစီဖွံ့ဖြိုးတိုးတက်ရေးလှုပ်ရှားဆောင်ရွက်မှုကော်မတီကစီယုံလှုံ့ဆော်ရေးမှုမတ်တင်စာရှင်းလင်းရေးက CSO တွေဘက်ကတင်ပြဆွေးနွေးခဲ့တာတွေနဲ့ပတ်သက်ပြီးတော့အခုလို VOA မြန်မာပိုင်းကိုပြောပြပါဗျာ
ဒီနေပေဒီကအဆုံးအစည်းဒီမှာဒီလူလူရဲ့အခြေအနေလူလူရဲ့အခက်အခဲတွေကိုစူးစမ်းဆောင်ရွက်နေကြတယ်မဟုတ်ကောင်းအောင်စူးစမ်းဆောင်ရွက်နေအဖွဲ့အစည်းဆိုသူတို့ရဲ့အဖွဲ့ရဲ့လက်တွေ့မြင်ရတို့ရှိချက်တွေသူတို့ရဲ့ဟိုနှိလာချက်တွေသုံးသပ်ချက်တွေပေါ့ဒါတွေကိုအတိအပြုံစံဆောင်နေတော့တင်ရကြတာပါတယ်ကျွန်တော်တို့အဓိကတော့ဒီလွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်နဲ့ပတ်သက်တဲ့အကြောင်းအရာအဓိကတော့လူ့ခွင့်ရေးနဲ့ပတ်သက်တဲ့အခြေအနေတွေကိုအဓိကမေးတာပေါ့လူ့ခွင့်ရေးအခြေအနေတိုးတက်လာသလားဆွေးနွေးလာသလားနောက်လူ့ခွင့်ရေးအခြေအနေမှာမှဒီပိုင်းနေရာအဓိကပို့ပြီးတော့အထိုင်ခံစားရမှုဖြစ်နေကြလဲဆိုတော့ဒီနိုင်ငံရေးစဉ်းစားရေးဆိုင်ရတဲ့နောက်ဒီစစ်ပေးဆောင်ကိစ္စတွေစစ်ပွဲဖြစ်နေတဲ့အကြောင်းအရာတွေနောက်လေယာဉ်ရေးချင်းကိစ္စတွေဒီပါလာရေးဆိုင်ရာကိစ္စရတဲ့ပေါ့နော်အဲ့ဒါမျိုးအကြောင်းအရာတွေဟိတ်စီးဆိုင်ရာအကြောင်းအရာမျိုးတွေကတော့ကော်လိုနီပါအဲသူတို့ရဲ့တွေ့ရှိချက်တွေအဖွဲ့အစည်းတွေရဲ့စကားချင်းသိရနေတာပေါ့
ဟုတ်ကဲ့ဒီမြန်မာနိုင်ငံကိုကုန်သွယ်ရေးရာဆိုင်ရာသူတို့အထူးခွင့်ရေးတွေရုပ်သိမ်းရေးမရုပ်သိမ်းရေးရာမကြခင်ဆုံးဖြတ်တော့မှဆိုတော့လက်ရှိဒီမတ်တေသာရှင်ရဲ့ဤတို့လိုမျိုးလူမှုအခြေပြုအဖွဲ့အစည်းတွေဘက်ကတင်ပြတဲ့မြန်မာနိုင်ငံရဲ့လက်ရှိလူခွင့်ရေးအခြေအနေအနေအထားတွေကြောင့်မလို့သူတို့ရဲ့ဆုံးဖြတ်ချက်ပေါ့နော်တစုံတရာတက်ရောက်မှုရှိနိုင်တယ်လို့ရောယူဆလို့ရလားရှင
်ဒီလက်ရှိ action တခုလုံးခုအတွက်ရှင်းလာတဲ့အခါမှာဒီ action အပေါ်မှာဒီ data ခံလေးပေါ့အဓိကနိုင်ငံမြန်မာရှိနေရက်ဖက် ED နဲ့တကယ်တရားမှုရှိမဲ့ဒီ labor တွေပေါ့နော်အလုပ်သမားတွေအလုပ်သမားခွင့်အထိတ်တုတ်ဆက်ရုံကြီးကအတန်ဒီလာရောက်နားထောင်တာဖြစ်တယ်ဆိုတော့ကျွန်တော်ရက်ဖက်ခွင့်စီတွေကတော့အဓိကတော့လူခွင့်နဲ့ပတ်သက်တဲ့အကြောင်းအရာကိုစီးရဲတက်မြင့်ပေါ့နော်ဒီမြန်မာနိုင်ငံမှာလက်ရှိဖြစ်နေတဲ့အကြောင်းအရာတွေကိုသူတို့ကိုဒါအဲ့ဒီ play တဲ့သဘောပေါ့သူတို့လည်းမိကုန်နေနေရယ်ကိုယ်ရည်လည်းမိကုန်နေနေရယ်ပေါ့ဒီပုံစံနဲ့သွားကြတာဒီနေ့လုံးကြီးပါတော့သူတို့ဒီအဲထိတ်တုံဆိုင်အောင်လူသမားတွေနောက်သမဂ္ဂတွေလည်းအများကြီးတွေ့ကြတာလို့ပြောတယ်ဆိုတော့အဲ့ရနေအဓိကတော့ဒီအဆုံးမချက်တွေကတော့ဒီနေရာပေါ်မှာအခြေခံပဲဒါအပြင်သူတို့ရဲ့နိုင်ငံကြီးယူဆချက်နိုင်ငံကြီးအရာတွေဒီဝေရက်တီချက်တွေပေါ့ဟာနောက်ရေရှည်နိုင်မြန်မာနိုင်ငံကိုဘယ်လိုနည်းနဲ့သွားတယ်လဲဆိုတော့သူတို့ဒေသခံတွေရဲ့အမြင်နိုင်ငံတွင်းအဖွဲ့အစည်းတွေအမြင်မျိုးပေါင်းစုပြီးတော့အဲသူတို့ဆုံးဖြတ်ချက်ထားမယ်သူတို့ဆုံးဖြတ်ချက်တွေအဲဘာမှဖြစ်နိုင်နေပေါ့နော်လုံးဝမထားတော့ဘူးလို့ဆုံးဖြတ်တာလည်းဖြစ်နိုင်တယ်လို့အချိန်ထဲမှာဒီချက်ပို့ပြင်းနဲ့အဆန်ရှလက်ဖြစ်လာနိုင်တယ်ဒါကတော့ကျွန်တော်တို့မသိနေသေးဘူးသူတို့ကိုယ်တိုင်ဆုံးဖြတ်ရမှာပေါ့ကျွန်တော်တို့ကတော့အစီအစဉ်တွေကိုအမှန်တရားဖြစ်နိုင်ကြတဲ့အချိန်ပုံစံလေးရှိပါတယ်
ဟုတ်ကဲ့အဲ့တော့ဒီကနေ့တင်ပြဆွေးနွေးခဲ့တဲ့အနေအထားတွေကိုရောကျေနပ်အားရမှုရှိပါလားသူတို့ဘက်ကရောဒီညီမတို့ဘက်ကနေပြီးတော့တင်ပြတဲ့အကြောင်းအရာတွေနဲ့ပတ်သက်ပြီးတော့ပြန်ပြီးတော့မှဆွေးနွေးခဲ့တာတွေရောရှိလားရှင
်အဓိကတော့လူခွင့်ရေးပတ်သက်တဲ့ဒီကိုရေးကိစ္စရဲ့ဒီပေါ်မှာသူတို့ရဲ့စိုးရိမ်ချက်တွေနဲ့ကျမတို့ဒီတင်ပြချက်တွေကိုသူတို့နားလည်ပါအကြောင်းကျွန်တော်တင်ပြချက်တွေမှာအထူးသဖြင့်အဲဒါသူတို့ထည့်သွင်းစဉ်းစားပေါင်းမယ်ဆိုတဲ့အပိုင်းကိုအဓိကအဲပြန်ပြီးပြောရပေါ့လေအော်ဒီဘက်ကတင်ပြရတဲ့သူတွေအနေနဲ့ကတော့အဆက်လက်အတိအကျနဲ့နောက် case scenario တွေပေါ်မှာအခြေခံပြီးတော့အထူးရှိချက်တွေကိုပြောကြတာဆိုတော့အဓိကတော့နားထောင်တာအများဆုံးပါနားထောင်သွားတဲ့စသဘောပေါ့လေ
EU ဥရောပသမဂ္ဂရဲ့နိုင်ငံတကာရေးရာနဲ့ကုန်သွယ်ရေးရာပူးပေါင်းအဖွဲ့ဟာမနေ့ပြန်အောက်တိုဘာလ30ရက်နေ့အင်္ဂါနေ့မှာတော့ဝင်ကြီးဌာနကဝင်ကြီးတွေနဲ့နေပြည်တော်မှာတွေ့ဆုံဆွေးနွေးဖို့ရှိတယ်လို့နိုင်ငံတကာအတန်တမန်တွေအထည်ချုပ်လုပ်ငန်းရှင်တွေနဲ့လည်းတီးခြားတွေ့ဆုံဖို့ရှိတယ်လို့သိရပါတယ်ရှင်
။မဆုမမရှင်